လေကြောင်းတိုက်ခိုက်မှုတွေကြုံနေရတဲ့စကိုင်းတိုင်းဘက်ကအခြေအနေကိုကြည့်အောင်ပါရှင်။စကိုင်းတိုင်းခံပတ်မြို့ကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်လို့အဆောက်အဦတွေထိခိုက်ပျက်စီးပြီးမြို့ခံတွေအိုးအိမ်တွေကိုဆွန့်ခွာထွက်ပြေးတိမ်းရှောင်နေကြပါတယ်။ခံပတ်မြို့ကနောက်ဆုံးအခြေအနေသတင်းပေးပို့ချက်ကိုတော့ကိုသားညုံကပြောပြပေးပါမယ်ရှင်။
စကိုင်းတိုင်းမြန်မာအိန္ဒိယနယ်စပ်တမူးမြို့နယ်ကလေးမြို့ကြားကခံပတ်မြို့ကိုဇန်နဝါရီလ20ရက်နေ့ညပိုင်းစစ်ကောင်စီကနေပြီးတော့လေကြောင်းကနေ3ကြိမ်ဘုံကျဲတိုက်ခိုက်သွားတယ်လို့ဒေသခံတွေကပြောကြပါရတယ်။ကာကွယ်တပ်ဖွဲ့တွေတင်ထားတဲ့ခံပတ်မြို့ကိုဒုတိယကြိမ်လေကြောင်းတိုက်ခိုက်မှုအတွင်းလူသေဆုံးတာမရှိပေမဲ့အဆောင်အုံတချို့ပျက်စီးသွားတယ်လို့ဒေသခံတူကပြောပါရတယ
်။မြန်မာညဒီဘောနော်ခံပတ်မြို့အထက်ပေါ့နော်။ခံပတ်မြို့အထက်မှာကလေးနဲ့ခံပတ်ကြပါတော့။အဲ့မှာခုနကနိုင်နေခွန်းမှာဆယ်မိနစ်တော့တုံးချင်ကျဲသွားမှာတော့လုံးကြီးရလူတို့ကလူတို့နေအိမ်လေးမှာနှလုံးကျသွားတယ်။ဒီနောက်တစ်ခါကျတော့တောင်ကြီးကြီးဟောင်းပေါ့နော်တောင်ကြီးကြီးကျင်းပေါ့။အဲ့ညမှာတစ်ခုနောက်ခံပတ်မျိုးဖြစ်ချက်ဆိုင်ပုံများလေးပေါ့။အဲ့ဆိုင်တော့နိုင်မှာတစ်ခုလေးကျသွားတာ။လူဖြစ်တဲ့မရှိဘူး။ဒီတုံးချင်ဒီတုံးကတော့မရှိဖြစ်လိုက်တာတော့အိမ်ကြီးတော့များတယ်ဆိုပြီးနေအိမ်ကြီးတက်မှဖြစ်သွားတာတို့လေ။
လေကြောင်းကနေဘုံကျဲတက်ခတ်တဲ့အချိန်မှာအိမ်တွေအနီးဘုံခိုခြင်းတွေတဲ့အချိန်မီတင်းရှောင်ခဲ့ကြလို့လူအသေးပြောက်မရှိဘူးလို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့လည်းနောက်ထပ်လေကြောင်းတက်ခတ်လာနိုင်ချေစိုးရင်ပြီးတော့မြို့မှာနေထိုင်တဲ့ဒေသခံတွေအိန္ဒိယနယ်စပ်ဘက်ကိုတင်းရှောင်နေကြတယ်လို့သူကပြောပါတယ
်။ဆက်ပြီးရှောင်ပုံနိုင်ကြ။အဲ့လိုမျိုးဒီအိန္ဒိယနယ်စပ်တစ်ချောင်းမှာရှိအိန္ဒိယလူတွေရှောင်နေကြတယ်။ဆက်ကျင်းနိုင်သူရှိသေးတယ်ပေါ့နော်။အဲ့လိုအစမ်းတော့တက်ထားဆိုတော့ PPV အဲ့လိုပြလာနေတဲ့ဘာညာလို့မပြောအောင်ဒီမှာတော့ငမများကြောင်းနေရှင်မချိုးလည်းဟိုရှာမှုကခဲလို့လည်းနေနေကြတာအမှုတွေမှာပေါ့နော
်ပြီးခဲ့တဲ့ဇန်နဝါရီလ16ရက်နေ့ညပိုင်းကလည်းခံပတ်မြို့အမှတ်1ရပ်ကွက်နဲ့ခံပတ်မြို့အနီးကကနန်ကြီးရွာဖုံးကြောင်းကိုစစ်ကောင်စီဘက်ကဘုံကျဲတက်ခတ်ခဲ့လို့ပြည်သူ့လုံခြုံရေးအဖွဲ့ဝင်တူနဲ့ကလင်းငယ်တူသေဆုံးပြီးတော့ကျောင်းထိုင်ဖုံးကြီးအပါဝင်၃ဦးထက်မနည်းထိခိုက်ဒဏ်ရာရတယ်လို့သိရပါတယ်နေအဆောက်အုံ26လုံးပျက်စီးခဲ့တယ်လို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူကပြောပါတယ်။ဇန်နဝါရီလ18ရက်နေ့ကလည်းခံပတ်မြို့နယ်ကလျက်ရှိတဲ့ကလေးမြို့နယ်တဲကစော်ပွားရေရှင်ကြီးရွာကိုစစ်ကောင်စီဘက်ကဘုံကျဲတက်ခိုက်ခဲ့လို့ကာကွယ်ရေးတပ်ဖွဲ့ဝင်3ဦးကြဆုံးပြီးတော့10ဦးထက်မနည်းလည်းဒဏ်ရာရတယ်လို့သိရပါတယ်။ခံပတ်မြို့တဝိုက်လေကြောင်းတက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိပါဘူး။လေကြောင်းတက်ခိုက်မှုတွေကြောင့်ရဲသားတွေထိခိုက်သေဆုံးတဲ့ဆိုတဲ့ရခင်သတင်းတွေနဲ့ပတ်သက်လို့သတင်းမှသတင်းတူတွေဖြန့်ဝေတာဆိုပြီးတော့စစ်ကောင်စီဘက်ကတုံ့ပြန်ခဲ့မှုပါတယ်ခင်ဗျာ။